မြန်မာနိုင်ငံမှာဒီလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့အခုအတန်လွှင့်နေတဲ့အချိန်မှာပဲနယူးယောက်မြို့ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးနေကြပါတယ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှဒါဟာပထမဆုံးအကြိမ်တကားဖွင့်ဆွေးနွေးနေတာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတိုက်ပွဲတွေပြန်ဖြစ်နေတဲ့အတွက်အရပ်သားတွေထိခိုက်နေတဲ့ကိစ္စရိုဟင်ဂျာတွေဖိနှိပ်ခံရတဲ့ကိစ္စတွေကိုဆွေးနွေးပွဲအစပိုင်းမှဆွေးနွေးခဲ့ကြပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရိုးရွင်းလာတဲ့အခြေအနေကိုမြန်မာပြည်သူတွေခံစားနေကြရတဲ့ဆိုတဲ့အခြေအနေနဲ့ဒီလူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုလည်းဂျပန်နိုင်ငံကဆွေးနွေးခဲ့ပါတယ်။အသက်ပြည့်ပြီးသူတွေမဖြစ်မနေဆစ်ထွဲဝင်ရမယ့်ဥပဒေကြောင့်လူခွင့်ရေးချိုးဖောက်မှုတွေလူမှုအသိုင်းအဝိုင်းတွေအပေါ်ထိခိုက်မှုတွေဖြစ်လာနိုင်တဲ့အခြေအနေတွေ၊ကုညီထောက်ပံ့ရေးလုပ်ငန်းတွေထိခိုက်နေတဲ့ကိစ္စတွေလည်းပါဝင်မယ်လို့လုံခြုံရေးကောင်စီရဲ့သတင်းထဲမှာဖော်ပြထားပါတယ်။စစ်တပ်ဘက်ကဒီအရသာပြည်သူတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေမလုံနိုင်အောင်လို့လက်နက်နဲ့လေယာဉ်စီးတင်ပို့မှုပိတ်ဆို့ဖြတ်တောက်နိုင်အောင်လို့မြမအရေးလှုပ်ရှားသူတွေတောင်းဆိုနေချိန်မှာပဲလုံခြုံရေးကောင်စီမှအခုလိုတကားဖွင့်ဆွေးနွေးနေတာပါ။အခုနှစ် February လတုန်းကဒီတကယ်ပိတ်ဆွေးနွေးခဲ့စဉ်တုန်းကတော့အရတားတွေပါထိခိုက်အောင်လို့စစ်တပ်ကလေကြောင်းကနေမစင်မချင်းတိုက်ခိုက်နေမှုအပေါ်လုံခြုံရေးကောင်စီအဖွဲ့ဝင်၉နိုင်ငံကအပြစ်တင်ပြောကြားခဲ့ကြပါတယ်။မြန်မာအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမကြခင်ဆုံးဖြတ်ချက်ချမယ်လို့လည်းမျှော်လင့်ရပါတယ်။မြန်မာနိုင်ငံအတွက်လုံခြုံရေးကောင်စီဆုံးဖြတ်ချက်မူကြမ်းကိုတော့ဗြိတိန်နိုင်ငံကရေးဆွဲထားတယ်လို့တန်တမန်အတိုင်းဝိုင်းကပြောပါတယ်ရှင်။